တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနိုင်ငံရေးပါတီတွေနဲ့အစိုးရကြားအခြေအတင်တွေ့ဆုံညှိနှိုင်းမှုတွေနဲ့အခက်အခဲတွေကြားကနေဒီကနေ့စတင်ကျင်းပတဲ့27ရာစုပြည်ထောင်စုငြိမ်းချမ်းရေးပင်လယ်ညီလာခံနဲ့ပတ်သက်လို့ဝေဖန်တာတချို့ရှိပေမဲ့လည်းအများစုကတော့ငြိမ်းချမ်းရေးအတွက်အလားအလာကောင်းတဲ့အစပြုခြေလှမ်းဖြစ်တယ်လို့ပြောဆိုကြပါတယ်ငြိမ်းချမ်းရေးနဲ့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်ဒီညီလာခံကနေဘလို့မျှော်လင့်ချက်တွေရှိနေပါသလဲတိုင်းရင်းသားတချို့ရဲ့မျှော်လင့်ချက်တွေကိုမှတ်ခင်ဖြူထွေးကစူးစီးတင်ပြထားပါတယ်ရှင်
နိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တိုင်ကြီးမှုချင်းပါပြီးကုလသမဂ္ဂထွေးရမှုချုပ်ဘန်ကီမွန်းနဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့ကတက်ရောက်နေတဲ့ဒီကနေ့စတင်ချင်းပါတဲ့27ရာစုပြည်သူ့ငြိမ်းချမ်းရေးပင်လယ်ညီလာခံကနေတိုင်းပြည်ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အလားအလာကောင်းတွေစောင့်ကြည့်ပေးနိုင်ဖို့ညီလာခံတက်ရောက်သူအများစုကမျှော်လင့်နေပါတယ်။အားလုံးကငြိမ်းချမ်းရေးကိုလိုလားနေကြတာကြောင့်အောင်မြင်တဲ့ညီလာခံတရားဖြစ်ဖို့မျှော်လင့်တဲ့အကြောင်းပြည်သူ့ငြိမ်းချမ်းရေးညီလာခံဖြစ်မြောက်ရေးစီစဉ်သူတူဖြစ်တဲ့ပို့ဥစာပြီးနဲ့ရည်ကျင်းမှုအဖွဲ့ကခွန်တန်းမြင့်ကပြောပါတယ
်။ကျွန်တော်တို့မျှော်လင့်တာပေါ့ဒီငြိမ်းချမ်းညီလာခံကတော့အောင်မြင်တဲ့လည်းဟိုဖြစ်သွားမှာပါ။တော့ပြည်သူကလည်းစိတ်ဝင်စားတယ်။ကဘာလည်းစိတ်ဝင်စားတယ်။တော့ကျွန်တော်မြင်တာပေါ့တော့အခုကတဏ္ဍာကံလုံးတိုင်းတာမှာရှိတဲ့ပြည်သူလူထုကလည်းငြိမ်းချမ်းရှင်တယ်။တော့ကဘာလည်းစိတ်ဝင်စားတယ်ဆိုတော့ဒါကဘယ်လိုပဲဖြစ်မလွဲမသွေတော့အောင်မြင်မှာလို့ကျွန်တော်အဲ့လိုပဲယုံကြည်တယ်။
မြန်မာနိုင်ငံမှာလူသက်တွေထောင်ထဲချီသိဆုံးရပြီဖြစ်တဲ့ဆယ်စုနှစ်တွေနဲ့ချီဖြစ်ပွားနေတဲ့လက်နက်ကိုင်ပြပခါတွေအစုံးသက်ရည်ရွယ်ပြီးနေပြည်တော်မှာချင်းပါနေတဲ့27ရာစုပင်လုံညီလာခံကိုတိုင်းရင်းသားလူမျိုးပေါင်းစုံကကိုယ်စားလှယ်တွေရာနဲ့ချီထောက်ရောက်နေကြတာပ
ါ။ဟုတ်ကဲ့ပထမဆုံးအနေနဲ့ရောပြည်သူတွေကလုံခြုံမှုရှိလာမယ်။နောက်ပြီးတော့မှလွတ်လွတ်လပ်လပ်သွားလာနိုင်မယ်။ပြီးတဲ့အခါမှာဒါငင်းချမ်းရဲရရင်တော့ဒါစီးပွားရေးရောဖွံ့ဖြိုးတိုးတက်ရေးပါအလိုလိုဖြစ်လာမှာဖြစ်တဲ့အတွက်ကြောင့်အဓိကအနေနဲ့တော့ငင်းချမ်းရင်အဓိကပြီးပါပဲဒီဖွံ့ဖြိုးတိုးတက်မှုကတော့အနောက်ကနေလိုက်လာမယ်အဲ့တော့ဒီပြည်သူလူထုတွေရဲ့အားလုံးရဲ့ငင်းချမ်းမှုနဲ့ဖွံ့ဖြိုးတိုးတက်မှုကိုလူမှုဘဝမြင့်တင်မှုကိုတော့အရမ်းမျှော်လင့်ပါတယ်
27ရာစုပြည်သူ့ငြိမ်းချမ်းရေးပင်လယ်ညီလာခံဖြစ်မြောက်ရေးစီစဉ်သူတို့ဖြစ်တဲ့ချေတိုင်းသူတော်ချင်းချင်းပြောသွားတာပါမြန်မာဆိုရတဲ့လက်ထက်မှာပထမဆုံးချိန်ချင်းပါတဲ့ပြည်သူ့ငြိမ်းချမ်းရေးညီလာခံဟာရေးချင်းရေးအတွက်အလားအလာကောင်းတဲ့ပထမအဆင့်ခြေလှမ်းဖြစ်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းကလည်းပြောဆိုထားတာပါလာမယ့်9ရက်အတွင်းဆွေးနွေးမှုတွေကနေရေးချင်းရေးအတွက်ဘလို့ရလက်ကောင်းတွေထွက်ပေါ်လာမလဲဆိုတာကတော့ပြည်တွင်းပြည်ပကစိတ်ဝင်စားစောင့်ကြည့်နေကြပါရဲ့ရှင်